Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ10ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းတိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကအောင်မာဒီညနေခင်းသတင်းလေးကိုနားလောင်နေအတူကြီးညာပြေးသွားမှာပါပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာကောင်းဆောင်တွေနိုင်ငံရေးဩဇာရှိသူတွေကအကြီးကြီးကုမ္ပဏီစကားပြောကြားကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆွကြည်ဟာဒီကနေ့မှာ Freedom of the City of London ဆိုတဲ့ကုမ္ပဏီဆောင်စုကိုလက်ခံရယူမှာပါဖိလစ်ပိုင်အမေရိကန်ပူရက်စီရေးလေ့ကျင့်မှုဒီကနေ့စတင်လိုက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားမှာပါမဆုမွေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းတွေထဲမှာဆိုရင်တော့ပြင်သစ်နိုင်ငံမှာတော့မဲဆန္ဒရှင်တွေကဥရောပသမဂ္ဂကိုထောက်ခံတဲ့ပြင်သစ်သမ္မတအသင်း Emmanuel Macron ကိုရွေးချယ်တင်မြှောက်လိုက်တဲ့သတင်းနောက် Boko Haram အစ္စလာမ်စစ်သွေးကြွတွေပြန်ပြီးတော့လွှတ်ပေးလိုက်တဲ့ခြိပုတ်ကျောင်းသူတွေကိုနိုင်ဂျီးရီးယားသမ္မတတွေ့ဆုံခဲ့တဲ့သတင်းနဲ့အတူမြန်မာနိုင်ငံမှာတော့ဘာသာပြန်စာပေတွေတိုးတက်စေဖို့နဲ့ဘာသာပြန်စာရေးစရာတွေပေါ်ထွန်းလာဖို့ဘယ်လိုများဆောင်ရွက်နေပါလဲ
ကျွန်တော်ကတက်နန်နလာပေါ့နော်မျိုးဆက်တစ်တွေပေါ်အောင်လုပ်ပေးမယ်ဥပမာကျွန်တော်မှဆိုရင်ဒီအဖွဲ့ထဲမှာထုတ်ဝေသူတွေလည်းပါမယ်ဝါသနာရှင်တွေလည်းပါမယ်ဒီနှစ်ခုကိုကျွန်တော်ကပေါင်း
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်တိရစ္ဆာန်လေးတွေတစ်ခွဲဆန်းသက်တဲ့အခါမှာရက်ဆက်လွန်းတယ်လို့ပြောလာကြတဲ့အပေါ်ဘလို့နီးတွေကိုတုံပြီးသူတို့ဆန်းသက်ကြမလဲဆိုတဲ့သတင်းလွှာတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပြင်သစ်သမ္မတရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာကောင်းဆောင်တွေနိုင်ငံရေးဩဇာတက္ကမရှိသူတွေကချီးကျူးကုန်ပြီကြောင်းပြောကြားကြပါရယ် American သမ္မတ Donald Trump ကဒီကနေ့မှာဒီပြင်သစ်သမ္မတအဖြစ်အကြီးအကျယ်အနိုင်ရခဲ့တဲ့ Emmanuel Macron ကိုဂုဏ်ပြုပါရယ်သူနဲ့အတူလက်တွဲလှုပ်ဆောင်ဖို့မျှော်လင့်ပါရယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါရယ်ရွေးကောက်ပွဲကာလရုံးကတော့ဘသူဘဝအနိုင်ရတဲ့ဆိုတာမျိုးမပြောပေမဲ့ Trump ဟာ Marine Le Pen ရဲ့သဘောထားတွေကိုချိန်နေတဲ့သူဖြစ်ပါရယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူ Hillary Clinton နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Jesse Jackson နဲ့နယူးယောက်မြို့တော်ဝန် Bill de Blasio တို့ကလည်း Macron နဲ့ပြင်သစ်ပြည်သူတွေကိုဂုဏ်ပြုကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ပြောခွင့်ရကလည်းအခုလိုအောင်မြင်မှုဟာညီညွတ်ပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။သူအနိုင်ရရှိကြောင်းကြေညာပြီးမှပဲဝန်ကြီးချုပ် Merkel နဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့ Macron ကပြောပါတယ်။ပြည်တွင်ဝန်ကြီးချုပ်ထရီဆာမေကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါရယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်ဂါကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရွှင်ကြောင်း Twitter စာမျက်နှာမှာရေးသားထားပါရယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကလည်းလွတ်လပ်မှုဒဏ်တူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူထုကိုချီးကျူးဂုဏ်ပြုခဲ့ပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခုလိုမက်ခရွန်အနိုင်ရမှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလွှဲမှားတာတွေကိုကြော်လွှားပြီးတော့နိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိုတယ်လို့ပြောကြားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနမ်ဂါဟာအရမ်းမာလေးကြောင်းထိုးစစ်ဆင်နွှဲခဲ့တာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးရေဒီယိုအသံလွှင့်ရုံတစ်ခုပျက်စီးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ IS အကြမ်းဖက်သမားတို့ခိုးအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နယ်ချင်းဆက်နေတဲ့နမ်ဂါဟာအရမ်းမာနာဇီယန်နဲ့အချင်းဒေသကိုပြန်မထားပြီးတော့လေကြောင်းထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကသတင်းလာနေမှာပြောပါတယ်။ဒေသရင်းက IS တွေရဲ့ရေဒီယိုအသံလွှင့်ရုံအတော်များများကိုအာဖဂန်နဲ့အမေရိကန်ဒရုန်းယာဉ်တွေကဖျက်ဆီးခဲ့မှုပါတယ်။ဒါပေမဲ့လည်း IS တို့ကသူတို့ရဲ့ရေဒီယိုအသံလွှင့်ရုံတွေကိုဖသာအတော်များများနဲ့တခြားနေရာတွေကနေအမြဲလိုပြန်ပြီးတော့ထုတ်လွှင့်နိုင်ခဲ့တာပါ။ဒါပြင်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာအရက်မှာပဲ IS အစိုးရတို့ခိုးအောင်နေတဲ့နေရာတွေကိုအမေရိကန်နဲ့အာဖဂန်ပူရဲတပ်ဖွဲ့တွေကဧပြီလ29ရက်နေ့ကဝင်ရောက်စစ်နေရာမှာ IS အကြမ်းဖက်ခေါင်းဆောင်ရှေ့ခ်အဗ်ဒူဟာဇစ်နဲ့အကြမ်းဖက်သမား35ဦးတိစုံသွားတယ်လို့အာဖဂန်နဲ့အမေရိကန်စစ်တပ်အရာရှိတွေကသတင်းတွေနေ့ကအတည်ပြုပြောဆိုပါတယ်။အမေရိကန်တို့ရဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အဲ့ဒီဒေသမှာအရင်နှစ်ကတိစုံသွားတဲ့ပါကစ္စတန်တာလီဘန်တပ်မဟောင်းဟာဇစ်စာရစ်ခါနီယာမှာဟာဇစ်ကိုခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။
လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့စတင်တာဝန်ယူခြင်းအစောပိုင်းကာလမှာယာယီရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒီဆယ်လီယိတ်ချာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောက်မှာတက်တည်ထွက်ဆိုမှာဖြစ်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့မှပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းဟာ American Sanya Rashad Tan Me Sage Kilsiak ne satwe jaga pyo ke de so ra go tu a ni ne asoya apwe tit ko tri pe ke da ne patat pi lo thwet so ma ba Flint a ni ne Rashad Tan Me ne satwe ke mu go tu tamra Mike Pence ne tacha tu ri go le nya pyo so ke de a thaut da ri thwet paw la pi naw 24 ye a cha ma tamra Trump ga Flint go ya ru ga ni thauk pe ke ba de tamra Trump ye lu win mu chi che yin ne khi twa la kwen a main go thauk khan mu nyin san na jaw tamra Barack Obama la au ma let thauk shi ni jou tawon khan saung ke de Yates ကိုတော့ထရမ့်ကရာရူးကနေထုတ်ပယ်ခဲ့ပါတယ်။သမ္မတဥပမာလက်ထက်ကအမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဂျိမ်းစ်ကလပါလဲဒီကနေ့ဒီကော်မတီရှေ့မှောက်လာရောက်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်။ဒီမိုကရက်ပါတီကပြင်မဲ့ဟီလာရီကလင်တန်ကိုထရမ့်အနိုင်ရအောင်ရုရှားဟာအဓိကခန့်ကဏ္ဍကနေပါဝင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့သမ္မတထရမ့်ကအစဉ်တစိုက်ငြင
င်းပြောလိုတဲ့ဆန္ဒရှိဖို့အလေးနဲ့မျှော်လင့်ပါတယ်လို့သမ္မတဟောင်းအိုဘားမားကစနေနေ့မှာပြောပါရယ် Affordable Care Act လို့ခေါ်တဲ့သမ္မတအိုဘားမားရဲ့ထင်ရှားတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေကြောင့်အောက်လွှတ်တော်ကအတည်ပြုလိုက်ပြီးရပ်ပိုင်းအကြား Boston မြို့မှာ John F. Kennedy Foundation ကပေးအပ်တဲ့ Profile of Courage ဆုကိုလက်ခံရယူချင်းအတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာပါလူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြည့်စုံအစားထိုးဖို့တိုက်တွန်းနေတဲ့ Donald Trump မျက်နှာမျိုးကိုအိုဘားမားကရည်ညွှန်းပြောဆိုမသွားပါဘူးဒါပေမဲ့လည်း2030ခုနှစ်ကလူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုမဲပေးခဲ့ကြတဲ့ Democratic အောက်လွှတ်တော်အမတ်တွေဟာလှုပ်တင်လှုပ်ထိုက်တာကိုလှုပ်ခဲ့ကြတဲ့တပ်သိရှိသူတွေဆိုပြီးတော့ရည်ညွှန်းပြောဆိုပါတယ်အာဏာရှိသူဩဇာလွန်မိုးမှုရှိပြီးသားလူတွေကိုကူညီလှုပ်ကင်ပေးဖို့တိတ်ပြီးတော့တတ်သိရှိဖို့မလိုပေမဲ့အင်းအားနဲ့တဲ့သူတွေအိုမင်းမဆွတဲ့သူတွေနဲ့အာဏာမဲ့တွေအတွက်ရက်တည်ပေးဖို့ဆိုတာတိတ်ပြီးတတ်သိရှိဖို့လိုတယ်ဆိုတာလက်ရှိလွတ်တော်အမတ်တွေပြန်အမှတ်ရဖို့မျှော်လင့်ပါတယ်လို့လည်းဥပမာကပြောပါတယ် Profile of Courage ဆူဟာပါတီရဲ့ရက်တည်ချက်ကိုမကြည့်ပဲမှန်ကန်တဲ့ထင်တဲ့ကိစ္စရပ်တွေကိုအဝေဖန်ခံပြီးတော့ဂုံတိတ်ကရှိရှိရက်တည်ခဲ့တဲ့လွတ်တော်အမတ်၆ဦးအကြောင်းအမေရိကန်သမ္မတဟောင်းကနေဒီရေးသားခဲ့တဲ့စာအုပ်ရဲ့နာမည်ကိုအစွဲပြုပြီးတော့ပေးတဲ့ဆူဖြစ်ပါတယ်
ယူအေဗီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်ဖြစ်နေဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဟာဒီကနေ့တင်လာနေမှာတော့ Freedom of the City of London ဆိုတဲ့ဂုဏ်သီးဆောင်စုကိုလက်ခံရယူမှာပါဗြိတိန်စံတော်ချိန်မွန်လွဲပိုင်းမှာပြုလုပ်တဲ့အဲ့ဒီစုပေးပွဲအခမ်းအနားကိုကချင်နဲ့ရိုဟင်ဂျာအဖွဲ့အစည်းတွေပါဝင်ဗြိတိန်မှာရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကဒီဒေါ်စန်းစုကြည်ဂုဏ်သီးဆောင်စုကိုလက်ခံမဲ့ London Guildhall ကမ္မနာမှာအခုဒီအတန်လွှင့်နေချိန်မှာပဲဆန္ဒပြနေကြပါတယ်လန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါ်စန်းစုကြည်ရကချင်တွေကိုကိုစားမပြုကြောင်းကြေညာချက်ထုတ်ပြန်ထားပြီးကချင်လူမှုအကျိုးစီးပွားကိုဆန့်ကျင်ပြီးမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗြိတိန်ဘုရင်တပ်မတော်ရဲ့ဘလို့ထောက်ခံအားပေးမှုမျိုးကိုမဆို KCUK ကကန့်ကွက်ကြောင်းသူတို့ရဲ့ကြေညာချက်ပေါ်ဖော်ပြထားပါတယ်ဒါပေမဲ့လည်းဒီဗြိတိန်မြန်မာအသင်းကတော့အဲ့လိုဆန္ဒပြကြမယ့်အစီအစဉ်တွေကိုကန့်ကွက်လိုက်ပြီးဒေါ်စန်းစုကြည်ရဲ့ရည်တည်လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့We stand with you ဒေါ်စန်းစုကြည်ဆိုတဲ့တံပြန်လှူရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါရယ်အဲ့ဒီတံပြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စက်တက်ခန်းကလည်းထောက်ခံပြီးဒေါ်စန်းစုကြည်ဘက်ကရည်တည်ကြောင်းပြောကြားထားပါရယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးအရှုပ်တော်ပွဲကြောင့်အပြောင်းလဲတွေလုပ်ဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်ဆိုပြီးတော့တောင်ဆိုဆန္ဒပြမှုတွေနဲ့သမ္မတဟောင်းကိုယုံတင်တရားစွဲဆိုမှုတွေဖြစ်ပြီးမှတော့တောင်ကိုရီးယားသမ္မတတေကိုမေလ9ရက်နေ့မှာရွေးချယ်ကြတော့မှာပါတနင်္လာနေ့ကနောက်ဆုံးကောက်ယူထားတဲ့လူမှုသဘောထားစစ်တမ်းအရ Liberal Democratic ကကိုယ်စားလှယ်ဟောင်းမွန်ဂျေအင်းကလူမှုထောက်ခံမှု40ရာခိုင်နှုန်းနဲ့ရှိကဦးဆောင်နေပါတယ်လူတွေစီလုံးညီညွတ်မှုမရှိရင်အစိုးရတဲ့အနေနဲ့ပထမခြေလှမ်းကစပြီးတော့ခက်ခဲခဲခဲလုပ်ကိုင်ရမှာကြောင့်စီလုံးညီညွတ်မှုအားနဲ့ဒီအခက်အခဲကိုကျော်လွှားရမယ်လို့မွန်းကပြောပါတယ်။ပြိုင်ဖက် Conservative Liberty Korean Party ကိုယ်စားလှယ်လောင်းဟွန်ဂျိုဖျိုးနဲ့ Liberal Party တူဦးဖြစ်သူပြည်သူ့ပါတီကိုယ်စားလှယ်လောင်းအန်ချိုဆူတို့ကတော့လူမှုထောက်ခံမှု20ရာခိုင်နှုန်းအတည်တည်ရလာကြတာပါ။ Liberty Korean Party ကိုယ်စားလှယ်လောင်းဟွန်ကတော့ပြီးခဲ့တဲ့ရှင်းနဲ့အတွင်းကျင့်သုံးလာတဲ့ကာကွယ်ရေးဆိုင်ရာမူရာတွေအကောင်အောင်လုပ်ဖို့နဲ့လွတ်လပ်စွာကုန်သွယ်ရေးကိုကာကွယ်ဖို့သူ့ကိုဝိုင်းပြီးထောက်ခံကြဖို့မဲဆန္ဒရှင်တွေကိုနောက်ဆုံးအနေနဲ့တိုက်တွန်းသွားပါတယ
်။ American နဲ့ Philippine တပ်ဖွဲ့တွေရဲ့နှစ်စဉ်ပူးရဲစီရေးလက်ချက်မှုကိုဒီကနေ့တင်းတင်းလာနေမှာစတင်လိုက်ပါတယ်။ Philippine မရာရော်ဒရီဂိုဒူတာတေကတရုတ်ရုရှားနဲ့ဆက်ဆံရေးပိုခိုင်မအောင်တိဆောက်သွားမယ်လို့ပြောဆိုထားတာကြောင့်ဒီစီရေးလေ့ကျင့်မှုမှာအရင်ကတော့တက်ဖွဲ့ဝင်အင်အားအများအပြားမပါဝင်ပါဘူးဒီနှစ်မှာတော့သဘာဝပေးရနေကြရရမှာဘလို့တုံ့ပြန်ကင်တွေသွားမလဲနောက်အကြမ်းဖက်ဝါရတံပြန်တိုက်ခိုက်ရေးဆက်ဆံရေးတွေနဲ့ပတ်သက်လို့အဓိကထားလေ့ကျင့်ကြပါတယ်နေမီကာကွယ်လက်ချက်မှုတွေတော့ဒီနှစ်မှာမပါဝင်ပါဘူးတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ဒေသတစ်ခုလုံးနီးပါးကိုသူတို့ပိုင်ဆိုင်ကြောင်းကြေညာထားပေမဲ့ဖိလစ်ပိုင်အပါဝင်နိုင်ငံအချို့ကဒေတာရင်းကျွန်းစုတွေကိုသူပိုင်ကိုပိုင်အဖြစ်ပြောဆိုနေကြတာပါအခုခါမှာသမရဒူတာတေးဟာကျွန်းစုတွေအရင်တရုတ်နိုင်ငံနဲ့ထိတိုက်မတိုးစေဖို့သူ့အရင်သမရတဲ့ပိုးပြီးတော့ညင်ညင်သာသာကင်တွယ်နေပါတယ်လွန်ခဲ့တဲ့နှစ်ပူရဲစီရေးလက်ချက်ရမှာအမေရိကန်နဲ့ဖိလစ်ပိုင်စစ်တီ1500ပါဝင်ပေမဲ့ဒီနှစ်မှာတော့9400သာပါဝင်တော့တယ်လို့စစ်ပတ်ဆိုင်ရာအရာရှိတွေကပြောကြပါရယ်ခင်ဗျာ
တောင်ဆူဒန်နိုင်ငံတွင်တိုးမြင့်လာတဲ့အကြမ်းဖက်မှုတွေကြောင့်တိုင်းပြည်ရင်းကထွက်ပြေးကြတဲ့ကလေးငယ်ပေါင်းသသန်းထက်မနည်းရှိသလိုပဋိပက္ခတွေကြောင့်ပြည်ရင်းမှာပဲနေရဆုံခွာထွက်ပြေးကြတဲ့ကလေးတွေလည်းအများအလားတူအရေးအတွက်ရှိနေတယ်လို့ကုလသမဂ္ဂကပြောပါရယ်တောင်ဆူဒန်မှာပဋိပက္ခတွေဘလောက်ဆိုးဝါးနေတယ်လဲဆိုတာဒီအရေးအတွက်ကပြသနေပါရယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ရဲ့အာဖရိကအရှေ့နဲ့တောင်ပိုင်းဆိုင်ရာဒါရိုက်တာလိုင်လာပါကလာကပြောပါရယ်ဒုက္ခတဲ့ကလေးငယ်ရဲ့မျက်နှာဟာအရေးပေါ်အခြေအနေတွေကြောက်ခမလေးလေးဖြစ်လာနေပြီဆိုတဲ့အဓိပ္ပာယ်ကိုဆောင်းနေပါရယ်လို့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့အာဖရိကဘီရိုညွှန်ကြားရေးမှူးဗာလတင်တပ်ဆိုပါကပြောပါရယ
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ပြည်ထောင်နိုင်ငံမှာမဲဆန္ဒရှင်တွေကဥရောပသမဂ္ဂကိုထောက်ခံတဲ့အလဲလက်ဝါဒီအီမနျူရယ်မက်ခရွန်ကိုပြည်ထောင်နိုင်ငံရဲ့သမရသည့်အဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဥရောပသမဂ္ဂကိုဆန့်ကျင်ပြီးတော့ဥရောပကိုရွှေ့ပြောင်းအခြေချနေထိုင်မှုမူဝါဒတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါဒီမရင်းလက်ဖန်ကိုပယ်ချပြီးတော့မက်ခရွန်ကိုမဲပေးရွေးချယ်ခဲ့ကြတာပါ။တနင်္ဂနွေနေ့တုန်းကမဲယုံတွေပိတ်ပြီးတဲ့နောက်ကနအူးထွက်ပေါ်လာတဲ့မဲရလဒ်ဒီအရာမက်ခရွန်ကမဲအရေးအတွက်65ရာခိုင်နှုန်းရရှိပြီးတော့လက်ဖန်ကတော့ 34.5 ရာခိုင်နှုန်းရရှိပါတယ် VOA သတင်းတော်လူးဝစ်ယမရက်ပဲရစ်မြို့ကနေသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါရှင
်ဘလုံငန်းရှင်ဟောင်းနဲ့စီးပွားရေးဝန်ကြီးအောင်ပြတဲ့အမန်နျူအယ်မက်ခရွန်ဟာအသက်39နှစ်အရွယ်မှာပြင်သစ်နိုင်ငံရဲ့အငယ်ဆုံးသမ္မတဖြစ်လာခဲ့ပါတယ်သူဟာတတိပုဂ္ဂလအဖြစ်နဲ့ဝင်ရွေးခံခဲ့တာဖြစ်ပြီးတော့နှစ်ချမ်းကွဲနေတဲ့ပြင်သစ်လူအဖွဲ့အစည်းကိုသမိုင်းစာမျက်နှာတစ်စတင်ဖို့ဖိအားကသူ့ပေါ်မှာကြားရောက်နေပါတယ်ရွေးကောက်ပွဲနိုင်ပြီးတဲ့နောက်မက်ခရွန်ပြောတာကတော
့ Chers concitoyens Une nouvelle page de notre longue histoire s'ouvre ce soir.
ပြည်ထောင်နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်တို့ရဲ့တမိုင်းစာမျက်နှာတစ်ကဒီညမှာစတင်ပါတယ်ဒီတမိုင်းစာမျက်နှာတစ်ကိုမျှော်လင့်ချက်တွေယုံကြည်မှုတွေအစ်စ်ပြန်လဲတိဆောက်တဲ့စာမျက်နှာမျိုးဖြစ်ချင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံရေးစာမျက်နှာတစ်ကိုအစောဆုံးနဲ့မနှက်ဖြန်မှာစချင်ပါတယ်ကျွန်တော်သမရအဖြစ်စတင်တာဝန်ယူတဲ့ပထမနေ့ကစပြီးဒီမိုကရေစီကိုလူအများထောက်ခံမှုဒီမိုကရေစီရဲ့အရေးကြီးမှုတွေကိုအတိအမှတ်ပြုသွားတဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့နိုင်ငံရေးနိုးကြားတက်ကြွမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ဘာရစ်မျိုးကလူကိုပြောတဲ့ရှေ့ကရင်မြင့်ကြီးမှာတော့သူ့ကိုထောက်ခံသူတွေကမက်ခရွန်အနိုင်ရသွားလို့စိတ်သက်သာရသွားကြပါတယ်မက်ခရွန်ကိုထောက်ခံသူ Frank Commando ကိုပြောတာကတော့
Marine Le Pen ကိုကျွန်တော်ကြောက်ပါတယ်ဘာလို့လဲဆိုတော့သူကဒီနိုင်ငံကိုနှစ်ချမ်းကွဲအောင်လုပ်နေတာပါဒါကြောင့်ကျွန်တော်အနေနဲ့ Macron ကလွဲပြီးတော့ရွေးချယ်စရာမရှိပါဘူ
းပြည်ထောင်နိုင်ငံဟာအစဉ်လာအားဖြင့်တော့ပွင့်လင်းလွတ်လပ်မှုအပေါ်မှာဂုဏ်ယူလက်ရှိတဲ့နိုင်ငံဖြစ်ပါတယ်ဒီရွေးကောက်ပွဲမှာတော့အလုတ်ကိုင်းအကြမ်းဖက်ဝါဒနဲ့ပြည်ထောင်နိုင်ငံကလူနည်းစုမွတ်စလင်တွေရဲ့အရေးကိစ္စဟာရှေ့တန်းကနေအဓိကကျတဲ့အကြောင်းအရာတွေဖြစ်ခဲ့ပြီးတော့သဘောထားတွေလည်းကွဲပြားခဲ့ပါတယ်ဒီကောက်ပွဲမဲဆက်စီယုံရေးအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်ပုတ်ခတ်ပြောဆိုခဲ့ကြပြီးတော့မဲဆန္ဒရှင်အတော်များများအတွက်တော့ဒါဟာအပြင်းထန်ဆုံးစီမံကြတဲ့ဒီကောက်ပွဲလည်းဖြစ်ပါတယ်။ပြည်သူမဲဆန္ဒရှင်တဦးဖြစ်တဲ့ Bridget Bonds ပြောတာကတော့
Je suis pas d'accord avec Macron.
I do not agree with the politique qu'il propose. Je sais que
ကျွန်မက Macron ရဲ့မူဝါဒတွေကိုသဘောမတူပါဘူး။ဒါပေမဲ့သူ့လက်အောက်မှာဆိုရင်တော့ကျွန်မအနေနဲ့အနည်းဆုံးတော့လမ်းပေါ်ထွက်ပြီးတော့ကျွန်မရဲ့ဆန္ဒတွေသဘောထားတွေကိုထုတ်ဖော်ပြောဆိုနိုင်မယ်ဆိုတာသိပါတယ်။Marine Le Pen ဆိုရင်တော့ جماعه အနေနဲ့ဒီလိုလုပ်နိုင်မလားဆိုတာ جماعه မသိပါဘူ
း Marine Le Pen ကတော့ရွေးကောက်ပွဲပြီးတဲ့နောက်တိတ်မကြခင်မှာပဲသူရှုံးနေတယ်လို့ဝန်ခံသွားပြီးတော့သူ့ကိုထောက်ခံသူတွေကိုလည်းဆက်ပြီးတော့ PR ပေးလှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ
် J'appelle tous les patriotes à nous rejoindre
I call on all patriots
جماعه အနေနဲ့မျိုးချစ်ပုံကိုယ်ရေးအားလုံးကို جماعه တို့နဲ့အတူတွဲပြီးဒီလိုအရေးပါတဲ့နိုင်ငံရေးတိုက်ပွဲမှာပါဝင်ကြဖို့တောင်းဆိုပါတယ်လာမယ့်လတွေအတွင်းပြင်သစ်နိုင်ငံကရှင်တို့ကိုအရင်ကတည်းကပို့ပြီးတော့လိုအပ်လာမှာပါ
ပြင်သစ်မဲဆန္ဒရှင်တွေထဲမှာမဲမပေးဘဲနေတဲ့သူလေးတန်းရှိတယ်လို့ပြင်သစ်တော်ဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ပဲရစ်မြို့လေကခရိုင်အမှတ်စန်းနစ်မှာတော့မဲဆန္ဒရှင်တွေဟာမနက်စောစောမိုးရေရွာနေတဲ့ကြားကပဲမဲပေးဖို့တန်းစီဆောင်ခဲ့ကြပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခဲအဲရစ်ဒူပင်ပြောတာက
La majorité des Français a juste dit.
Macron go maybe yue che ga ja da ba kit tit pyin tit tamara yue kaw pwe ma da ha prathama thong chein sin la shi de party de ga anai ma ya da phit de twat di yue kaw pwe ha tamai wen yue kaw pwe phit khe ba de pyin tit mae san na shin ni ha dollar yi tyet ko sin nwe ga da ma hoh bi me tari tha pi lo a pyaung le de ko yue che ga ja da phit ba de khmyar
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ဂျီးရီးယားဘက်ကသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။ဘိုကိုဟာရမ်အစ္စလမ်စစ်သွေးကြွတွေကပြန်လွတ်ပေးခဲ့တဲ့ချီပုတ်ကျောင်းသူ76နှစ်ယောက်ကိုနိုင်ဂျီးရီးယားသမ္မတမိုဟာမက်ဒူဘူဟာရီကတွေ့ဆုံခဲ့ပါတယ်။ဒီမိန်ကလေးတွေဟာနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုနိုပြည်နယ်ကကျောင်းတစ်ကျောင်းကနေလွန်ခဲ့တဲ့ ှဦးပြောပြပေးပါရှင
်ထိမ့်သိမ့်ခါရဲဘူဂိုဟာရန်အဖွဲ့ဝင်တွေလို့တန်တရားရှိသူတွေနဲ့လဲလဲလို့ဖို့အတွက်အချိန်တော်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်ဒီမင်းကလေး82ယောက်စင်ကြီးကပြန်လည်လွတ်မြောက်လာတာပါကျမ၏ကုသမှုခံယူဖို့အတွက်လန်ဒန်ကိုသွားဖို့ရှိနေတဲ့တမရဘူဟာရီဟာသူ့ရဲ့ခီးစဉ်ကိုရှစ်ဆိုင်ပြီးတော့မင်းကလေးတွေကိုကျူးကျူးတွေ့ဆုံပါလေ
သူတို့လွတ်မြောက်လာတဲ့အတွက်သူတို့ရဲ့မိဘဆွေမျိုးတွေတငယ်ချင်းမိတ်ဆွေတွေနဲ့ဘိုနိုပီနဲ့အစိုးရအဖွဲ့နဲ့အတူနိုင်ဂျီးရီးယားပြည်သူတွေကိုစားကျွန်တော်အနေနဲ့ဝမ်းမြောက်ကြည်နူးရပါတယ
်ဒါကတော့ဒီလွတ်မြောက်လာတဲ့မင်းကလေးတွေကိုကျူးကျူးတဲ့အကြောင်းနိုင်ဂျီးရီးယားသမ္မတရဲ့ကြေညာချက်ဖြစ်ပါတယ်ပြန်လွတ်လာတဲ့မင်းကလေးတွေကိုတော့ကမ်ဘရွန်နယ်စပ်အနီးကဘန်ကီမှာရှိတဲ့စစ်ကန်တစ်ခုကိုခေါ်ယူလာပါတယ်အဲဒီကနေတဆင့်မြို့တော်အပူဂျာကိုလေနဲ့တယ်လာပြီးတော့အဲဒီမှာကျမ်းမာရေးစစ်ဆေးမှုတွေလုပ်ပေးမှာပါလေစစ်မှာတော့သမ္မတကိုယ်စားလှယ်တဦးကသူတို့ကိုလာရောက်ကျူးကျူးပါတယ
် Welcome our girls, welcome our sisters. We're happy to have you back. We're very glad that you are back. And every Nigerian today must be forgetting
everything. မင်းလေးတို့ညီမတို့မင်းတို့ကိုကျူးကျူးပါတယ်မင်းတို့ပြန်ရောက်လာတာဝမ်းသာရပါတယ်အခုလိုပျော်ရွှင်စရာကောင်းတဲ့အချိန်ဒီနေ့မှာနိုင်ဂျီးရီးယားပြည်သူတိုင်းသူတို့ရဲ့အခက်အခဲခံစားမှုတွေအားလုံးမေ့ဖြောက်ထားပါတယ်ကျူးကျူးပါတယ်ဗျာ
မင်းကလေးတူကတော့လက်ကျိုးနေပြီးတော့နောက်တူက6မှာဒဏ်ရာရထားပါတယ်။သူတို့အားလုံးလည်းအတော်လေးကိုပြင်းမှန်းနွမ်းနေနေကြတဲ့ပုံမှာဒီမင်းကလေးတွေလွတ်မြောက်ရေးကြိုးပမ်းလှုံ့ဆော်နေတဲ့အဖွဲ့ကဘော်ကီရှော်နီဘာရီကတော့ပြန်လည်လွတ်လာတဲ့မင်းကလေးတွေကိုကြည့်လို့ရှိရင်သူတို့ဟာချုပ်နှောင်ကာလမှာနှိမ့်ဆက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့ပြောပါတယ
်။ The girls that have returned, the life in captivity has been one that depicts suffering. It depicts the fact that they've been starved, they've been abused as we've seen before some of
the ချုပ်နှောင်ခံရစေအတွင်းမှာအတော်လေးညှဉ်းပန်းခံခဲ့ရတာပါအစာရည်စာအပြည့်အဝမပေးဘဲငတ်မောအောင်ထားတာမတရားညှဉ်းပန်းနှိပ်စက်တာတွေရှိသလိုကျမတို့မြင်ရသလိုပါပဲတချို့မိန်းကလေးတွေဟာဆိုရင်သူတို့ပြန်လွတ်လာတဲ့အချိန်မှာခလေးငယ်တွေပါပါလာပါတယ်တချို့ပြန်လာတဲ့သူတွေစီကလိမ့်ပိုင်းဆိုင်ရာအရသူတို့ဘယ်လိုစော်ကားခံရတယ်ဆိုတာတွေကိုလည်းသိကြရပါတယ
်ဒီမိန်းကလေး၃လောက်ဟာ2014ခုနှစ်ဧပြီလအတွင်းကအစ္စလာမ်အစွန်းရောက်အုပ်စုရဲ့ပြန်ပြီးဆွေးမှုကိုခံခဲ့ရတာပါအဲ့ဒီထက်ကစေကနန်းလောက်ပဲတော်တဲ့မြောက်ခင်ပြန်ပြီးတော့ထွက်ပြေးလာနိုင်ခဲ့တော့ဒီလိုမျိုးဆေကျော်တဲ့မင်းကလေးအများပြပြန်ပြီးဆွဲခံခဲ့ရတဲ့တရင်ကြောင့်တကဘာလုံးကဒေါသထွက်ခဲ့ပါတယ်သူတို့ပြန်လဲလွတ်မြောက်လာရေးအတွက်နိုင်ဂျီးရီးယားစုရကိုဖိအားပေးဖို့မိဘတွေတက်ကြွလှုပ်ရှားသူတွေကအစုအဖွဲ့တွေဖွဲ့ပြီးတော့စီအောင်လှုံ့ဆော်ကြပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အယောက်20လောက်ပြန်လွတ်လာပါတယ်သူတို့အားလုံးလွတ်မြောက်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးတော့လွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့ကအိုင်ရှာယက်ဆူဖူကပြောပါတယ်
Each and every one of our 113 girls now in captivity have to be accounted for and that's all the struggle
ခံထားရတဲ့မိန်းကလေး113ယောက်စလုံးလွတ်လာဖို့နဲ့သူတို့တဦးချင်းစီကိုဂရုထားစောင့်ကြည့်နေပါတယ်ဒီကနေ့မှာ82ဦးလွတ်လာတာအင်တန်ဝမ်းမြောက်ရပါတယ်အားလုံးဆိုရင်106ယောက်ကိုကယ်ထုတ်ခဲ့ပြီးပါပြီသူတို့တဦးချင်းအားလုံးအိမ်တွင်ပြန်ကြဖို့ဆက်လုပ်သွားမှာပါ
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရန်အဖွဲ့ရဲ့သဘုံထမှုကြောင့်ခုနှစ်အတွင်းမှာလူပေါင်း15,000လောက်တစ်ဆုံခဲ့ရပြီးတော့လူကြီး2,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသမှာ Islamic တိုင်းပြည်ထူထောင်မှုရည်မှန်းပြီးတော့ Boko Haram အဖွဲ့ဟာလက်နက်ကင်ပုံကန်နေတာဖြစ်ပါတယ်ခင်ဗျာ
။က ကိုသားညူဦးပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာဘာသာပြန်စာပေတွေဒီထက်ပိုပြီးတိုးတက်ဖို့နဲ့မျိုးဆက်တဲ့ဘာသာပြန်စာရေးဆရာတွေပေါ်ထွန်းလာရေးအတွက်ရည်ရွယ်ပြီးတော့မြန်မာ
ဘာသာပြန်စာရေးဆရာတွေထုတ်ဝေသူတွေနဲ့ဘာသာပြန်နာကိုဝါသနာပါမဲ့သူတွေလည်းပါဝင်ကြမှာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါရှင်။နေပေါင်းများစွာစာပေစစ်စစ်အဖွဲ့နဲ့စစ်စစ်ဖြတ်တောက်ခဲ့တာဘာသာပြန်စာရေးဆရာတွေနေပါလာနေရာတွေကြောင့်မြန်မာနိုင်ငံရဲ့ဘာသာပြန်စာပေတိုးတက်မှုဟာအင်းကြီးချင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်တောင်းအတော်လေးမြင
အခုလိုပြောပါရင
်ဒီစိုးရကဘာသာပြန်ပြီးနေဘာသာပြန်ဆောင်ပြီးနေနောက်ပိုင်းရုပ်ချီလုပ်တယ်သူတို့တော့တော့လုပ်နေပြီးတဲ့ခါလာတာဘာသာပြန်ဆိုတဲ့လူငယ်ဆိုင်ကြီးညားစွာဖွဲ့ပြီးဘာသာပြန်ဆောင်တက်များဖွဲ့ပြီးဆိုရဲသူတို့ဘာသာပြန်တရားများတိုင်ပြီးကြပြီးတော့ကိုမြန်မာဘာသာပြန်စာပေကိုရဲ့တွေဖွဲ့
ဒီဘာသာပြန်ကွန်ရက်ကိုဒီသတင်းမှတ်အတွင်းမှာဖွဲ့စည်းနိုင်မှုအတွက်ပြင်ဆင်နေကြပါတယ်။ဘာသာပြန်နာကိုဝါသနာပါရဲ့ပြသူမဆိုဒီကွန်ရက်ကိုဝင်ရောက်နိုင်မှာလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံတွင်ဘာသာပြန်စာပေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကကမ္ဘာပေါ်မှာအောင်မြင်ကျော်ကြားခဲ့တဲ့ဝတ္ထုတွေ၊ထင်ရှားတဲ့စာရေးဆရာတွေရဲ့စာအုပ်တွေကိုပဲဘာသာပြန်ဆိုကြတာများပြီးခေတ်ပြိုင်စာပေကိုဘာသာပြန်ဆိုတာနည်းနေသေးတယ်လို့ငါတို့စာပေထုတ်လို့ရေးကဒါရိုက်တာလည်းဖြစ်ဒီဘာသာပြန်ကွန်ရက်ဖြစ်မြောက်ဖို့အတွက်ကြိုးပမ်းနေသူတွေကတဦးလည်းဖြစ်တဲ့စာရေးဆရာမြေမုံလုံကအခုလိုပြောပါတယ်
ခေတ်ပြိုင်စာအုပ်တွေဘာသာပြန်ခြင်းမရှိခြင်းကြောင့်ဒီမှာစာရေးနေတဲ့စာပင်ကိုရေးစာရေးဆရာရတယ်အဲ့လိုစာအုပ်တွေမဖတ်ရအောင်သူတို့ဖတ်ရဒီ John Steinbeck တို့ဒီ Owen Wiro ဖတ်ရသူတို့ဒါမျိုးဟိုဒီ check code တို့ဖတ်လာတော့ဒါမျိုးမှခက်ပြိုင်လို့ထင်ပြီးအဲ့လိုပုံစံနဲ့လိုက်ရေးကြအောင်ကျွန်တော်မြန်မာစာပေပါနေပါရဲ့နေစင်ပါရဲ့ဒါကြောင့်ကျွန်တော်ကဘာသာပြန်တွေဒီချက်ပို့ထုံးကားဖို့လို့ရဒီခက်ပြိုင်ဘာသာပြန်တွေကိုပို့ပြီးတော့ပြန်ဖို့လို့ရအခု
မြန်မာနိုင်ငံမှာဘာသာပြန်စာပေဒီချက်ပို့တိုးတက်ဖို့ဆိုရင်လက်ရှိဘာသာပြန်ဆိုနေကြတဲ့သူတွေနဲ့ဝါသနာရှင်လူငယ်တွေကြားမကြမကြာတွေ့ဆုံပြီးအမြင်ချင်းဖလှယ်တာတွေတင်နန်းတွေနဲ့အလုံယုံဆွေးနွေးပွဲတွေလုပ်တဲ့လို့ကိုမြေမုံလွန်ကအကြံပြုပါတယ်ဒီကွန်ရက်ဖွဲ့စည်းပြီးသွားရင်လည်းမျိုးဆက်သစ်ဘာသာပြန်စာရေးဆရာတွေပေါ်လာအောင်ကြိုးစားသွားမယ်လို့သူကဆိုပါတယ်
ကျွန်တော်ကတက်နန်တလာပေါ့နော်မျိုးဆက်တစ်တွေပေါ်လာအောင်လုပ်ပေးမယ်ဥပမာကျွန်တော်မှဆိုရင်ဒီအဖွဲ့ထဲမှာထုတ်ဝေသူတွေလည်းပါမယ်နော်ဝါသနာရှင်တွေလည်းပါမယ်ဒီနှစ်ခုကိုကျွန်တော်ကပေါင်ကူးပေးမယ်ဒီရည်လုပ်ပဲဒါအပြင်နိုင်ငံတကာဒီကျွန်တော်ဆိုလည်းဒီ copyright တွေယူဖို့ဘာဖြစ်လို့ဆိုကျွန်တော်ဒီဝါသနာရှင်တွေရောဒီဘက်ကထုတ်ဝေသူတွေကိုကျွန်တော်ကဒီဂျာကန်နေပြီးတော့ကူညီပေးမယ်ပေါ့နော်ဟိုပါဖြစ်နောက်ပြန်နိုင်ငံက grant တွေပေးရရှိရယ်ဘာသာ translation grant ဆိုတာသူတို့နိုင်ငံကစာရေးဆရာကိုဘာသာပြန်နေဆိုရင်ထောက်ပံ့ဝေပေးရရှိရယ်အဲ့လိုမျိုးတွေလည်းရအောင်ဒီကထုတ်ဝေသူတွေဒီဘာသာပြန်စာရေးဆရာကိုကျွန်တော်ကူညီပေးမယ်ဒီလိုနည်းနဲ့ပဲဒီဘာသာပြန်ဆက်မျိုးဆက်တွေပို့လာမယ
်လက်ရှိမှာအင်္ဂလိပ်ဘာသာကနေမြန်မာဘာသာကိုကျွမ်းကျင်ပိုင်နိုင်စွာဘာသာပြန်ဆိုနိုင်ကြတဲ့စာရေးဆရာတွေအင်မတန်နေပါနေသေးပြီးလူလူကလည်းဘာသာပြန်စာပေတွေကိုအရင်ကလိုဆွဆွမမက်ဖတ်ရှုတာနည်းလာနေပါတယ်တခိတခါကဘာသာပြန်စာပေမှာထင်ရှားကျော်ကြားခဲ့တဲ့ဆရာမြတ်တန်းတင်ဆရာမောင်ပေါ်ထွန်းစားတဲ့ဘာသာပြန်စာရေးဆရာတွေရဲ့စာအုပ်တွေဟာဈေးကွက်ထဲမှာအခုခေတ်စာရေးဆရာတွေနဲ့အပြိုင်အယောင်တွက်နေစေပါမြန်မာနိုင်ငံမှာလွတ်လပ်ရေးမရခင်1948ခုနှစ်ကလေးကဝင်ကြီးချုပ်ဦးနုကဥက္ကဋ္ဌအဖြစ်ကြီးမှုပြီးတော့ Burma Translation Society လို့ခေါ်တဲ့ဘာသာပြန်အသင်းကိုထူထောင်ခဲ့ပြီးမြန်မာနိုင်ငံမှာဘာသာပြန်စာပေထွန်းကားဖို့အတွက်ကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လို့1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီအသင်းလဲကွဲပြောက်ခဲ့ရသလို KSSS နိုင်ငံရေးနဲ့ညှိဆွနိုင်တဲ့စာပေတွေကိုစစ်စစ်ဖျက်ထောက်ခဲ့တဲ့စာပေစစ်စစ်ရေးကြောင့်လဲဘာသာပြန်စာပေတွေပြန်ပြီးဥမော်လာနိုင်တဲ့အနေအထားမှာမရှိခဲ့ပါဘူးခင်ဗျာ
ကိုထပ်အောင်ပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာထဲမှာတော့ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုန်းကတိရစ္ဆာန်တွေကိုတက်ခွဲစမ်းသပ်တာဟာပြဿနာဖြစ်လာနေပါပြီတိရစ္ဆာန်တွေပေါ်မှာရက်ဆက်တာတွေရှိတယ်ဆိုပြီးတိရစ္ဆာန်အခွင့်အရေးတိုက်ပွဲသူတွေကပြောပါတယ်ဒါအပြင်တိရစ္ဆာန်လေးတွေနဲ့စမ်းသပ်တဲ့အခါမှာအထူးသဖြင့်လူလိုမျိုးသဘောထားပြီးစမ်းရင်တော့ငွေကုန်ကြေးကျကတိတ်များလွန်ပါတယ်ဒါပေမဲ့လည်းဆေးဝါးထုတ်လုပ်မှုကုမ္ပဏီတွေအနေနဲ့လူအသက်ပေါင်းများစွာကိုကယ်နိုင်မဲ့သူတို့ရဲ့ဆေးတွေထိရောက်အောင်လည်းဘေးကင်းလုံခြုံမှုရှိအောင်တခြားဘလိုနည်းတွေသုံးနိုင်မှာပါလဲဒီအတွက်အဖြေကတော့တက်ခွဲကန်သုံးခွက်လေးတွေပေါ်မှာလို့တွန့်လိန်လူလွနေနိုင်ပါတယ်ဒီကြောင့် VOA သတင်းတော့ Kevin Epnock တရင်ပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကျွတ်တွေလို့ဓာခွဲကန်းသုံးတရိစံတွေကိုစမ်းသပ်ရတာကသူတွေတီတွေအတွက်ငွေကုန်ကြေးကျများလာနေပါတယ်။ဒါပေမဲ့ဒီပြဿနာအတွက်ပိုးလောက်လန်းလေးတွေကဝင်ရောက်ဖြစ်ရှင်းပေးနိုင်ကောင်းပေးနိုင်ပါတယ်။ ဘိုင်ယိုစနစ်နည်းပညာအဖွဲ့ကသိပ္ပံပညာရှင်တွေကငွေကုန်ကြီးကျပိုများနိုင်တဲ့နှုတ်တိုက်သတ္တဝါတွေနေရာမှာအစားထိုးဖို့ပိုးလောက်လန်းတွေထုတ်လုပ်ပေးနေပြီလို့ဆိုလိုက်ပါတယ်ဒီအဖွဲ့ကဒေါက်တာအိုလီဗီယာချန်ပီယံက
အဲ့ဒါကြောင့်ပေါ့ဥမာအဖြစ်အလားအလာကောင်းတဲ့ပဋိစီဝဆေးအုပ်စုပေါင်းများစွာကိုတကယ်တမ်းစမ်းသပ်ကြည့်နိုင်တယ်။နောက်အစဦးပိုင်းအစ်စ်တွေကစစမ်းသပ်နိုင်တယ်လေ။ပြီးရင်ထိရောက်မှုရှိမဲ့ဆေးဝါးတွေကိုလည်းတွေ့ကောင်းတွေ့ရှိလာနိုင်တယ်။အခုလိုစမ်းသပ်နိုင်မှုကြောင့်ဒီဆေးတွေဟာလူတွေကိုဒုက္ခပေးနိုင်တဲ့ဘက်တီးရီးယားပိုးတွေကိုတတ်နိုင်တဲ့အာနိသင်တကယ်ရှိတယ်ဆိုတာကိုသိနိုင်တယ်လေ။ဒါမှမဟုတ်ဒီဆေးတွေမှာအဆိပ်တွေပါနေလားစစ်နိုင်တာပေါ့။အခုလိုအဆင့်နောက်ထိစမ်းသပ်နိုင်မှုအတွက်နှုတ်တိုက်သတ္တဝါတွေကိုတက်ခွဲကမ်းမှာတုံးလို့မရနိုင်ဘူးရှင်
ဒီလိုအကြိစကားတွေကတော့ရှိနေပြီလားပါဒါပေမဲ့ပြဿနာကစေဝါထုတ်ဖို့စမ်းသပ်ရေးအတွက်ဒီပိုးလောက်လမ်းတွေကိုဘသူကားမှအရင်မွေးမြူခြင်းမရှိခဲ့တာပါ Bio System နည်းပညာအဖွဲ့ကဒေါက်တာချန်ပီယံကဆက်ပြီ
း Everybody who use the larvae had to actually buy them as fishing bait ဒီပိုးလောက်လမ်းတွေကိုအသုံးပြုသူတွေအနေနဲ့ငစားဝယ်တယ်လို့ပဲသူတို့ကိုဝယ်ယူရပါတယ်ဒါကြောင့်တက်ခွဲကန်းတွေမှာသူတည်တနာအတွက်သုံးဖို့ပိုးလောက်လန်းပုံးတွေကိုအင်တာနက်ပေါ်တက်ပြီးဝယ်ရင်ဝယ်ဒါမှမဟုတ်အိမ်မွေးတိရစ္ဆာန် site တွေမှာသွားပြီးဝယ်ရပါတယ
် Galleria လို့ခေါ်တဲ့ဒီပိုးလောက်လန်းလေးတွေကတော့တမူထူးကြပါတယ်သူတို့တွေကအရွယ်အစားအလေးချိန်နဲ့တက်တန်းတွေတူးကြပါတယ်ပြီးရင်သူတို့ကိုတန့်စင်ယူနိုင်ပြီးဟော်မုန်းတို့ပိုးသက်ဆေးတို့မသုံးဘဲနဲ့မွေးမြူနိုင်ပါတယ်ဒေါက်တာချန်ပီယံကပဲ
We breed them from a defined genetic background.
ဒီပိုးလောက်လန်းတွေကိုတတ်တတ်မမတ်ရှိတဲ့မျိုးရိုးနောက်ခံကောင်းတစ်မျိုးကနေမွေးယူပါတယ်။ဒီမွေးမြူရေးဝင်းကျက်အတိုင်းဝိုင်းကိုလည်းမျိုးရိုးဆင်ဆက်တိကျအောင်လုပ်ပါတယ်။ဒါကြောင့်ဒီပိုးလောက်လန်းတွေအားလုံးကမျိုးရိုးဗီဇတစ်ခုတည်းကလာတာကိုသိထားတာပေါ့
။ဒီနေရာမှာဒီပိုးလောက်လန်းတွေကိုယောဂပူမတွေနဲ့ရောပြီးဆေးထိုးထည့်ခြင်းအဖြစ်ကုသမှုအလားအလာကောင်းတွေတွေ့လာနိုင်တာမို့ဒီသူတေတီအဖွဲ့အနေနဲ့ဘယ်ကုသမှုကထိရောက်နိုင်တယ်ဆိုတာကိုတွက်ချက်ယူနိုင်ပါပြီ။Bio System နည်းပညာအဖွဲ့ကနီကိုလာစီနီယာက
We would expect them all the galleria to be dead.
ဒီ galleria ပိုးလောက်လန်းတွေအားလုံး19နာရီလောက်အတွင်းတည်ဆောက်သွားမယ်လို့မျှော်မှန်းထားနိုင်ပါတယ်။ဒါကြောင့်အဲ့ဒီအချိန်လောက်ပြန်လာတဲ့အခါယောဂပိုးမွားတွေနဲ့တွဲပြီးထိုးထည့်ထားတဲ့ဒီပိုးလောက်လန်းတွေရှင်သန်နေရရှိသေးရင်တော့ဒီအရောနားမှာယောဂပိုးတွေကိုခုခံတိုက်ဖြတ်နိုင်တဲ့အာနိသင်ရှိရဆိုတာသိလိုက်ရတာပေါ့ရှင်
။ဒီသူတွေကပဲအခုလိုပိုးလောက်လန်းလေးတွေကိုအသုံးပြုခြင်းအပြင်နုတိုက်တော်အသုံးတက်ခွဲကန်းတွေကို80ရာခိုင်နှုန်းအထိလျှော့ချနိုင်တော့မယ်လို့ထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်ပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြည့်ချင်းမှာပဲရေဒီယို VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 77ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
ဥရောပသုံးနိုင်ငံခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာတော့ဒီ Freedom of the City of London ဆိုတဲ့ဂုဏ်နုဆောင်ဆုကိုလက်ခံရယူခဲ့ပါတယ်ဗြိတိန်စံတော်ချိန်မွန်လယ်ပိုင်းမှာဒီခမ်းနားကိုကျင်းပခဲ့တာပါခင်ဗျာပြင်းထန်သမရရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာ့ကောင်းဆောင်တွေနိုင်ငံရေးဩဇာတိတ်မှရှိသူတွေကချီးကျူးဂုဏ်ပြုကြောင်းပြောကြားကြပါတယ် American သမရ Donald Trump ကဒီကနေ့မှာပြင်သစ်သမ္မတအဖြစ်အကြီးအကျယ်အနိုင်ရခဲ့တဲ့ Emmanuel Macron ကိုဂုဏ်ပြုပါတယ်သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ Afghanistan နိုင်ငံအရှေ့ပိုင်းနိုင်ငံဟာရက်မှ၄ချောင်းထိုးစစ်ဆင်နွှဲတာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးအတွက်သုံးတဲ့ဒီရေဒီယိုအတန်လှင်ယုံတစ်ခုပျက်စီးသွားတယ်လို့အာဖဂန်နစ္စတန်တာဝန်ရှိသူတွေကပြောပါရယ် IS အကြမ်းဖက်သမားတွေခိုးအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့နန်ဂါရာအရက်ကဒီဒေသကိုပစ်မှတ်ထားပြီးတော့လေကြောင်းထိုးစစ်ဆင်ခဲ့တာပါလွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပမှာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့စတင်တာဝန်ယူခြင်းဆိုပိုင်းကာလမှာယာယီရှင်းနေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆီလီယေစာအထက်လွတ်တော်တောင်းလေးကော်မတီရှေ့မှောက်မှာလာရောက်တက်တည်ထွက်ဆိုမှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Skit Sick ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်လေးဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.